မလေးရှားနိုင်ငံကိုရောက်နေကြတဲ့စကိုင်းတိုင်းဒေသခံမြန်မာနိုင်ငံသားတွေနိုင်ငံကူးလက်မဲ့ passport တက်တန်းထိုးတဲ့အခါမှာနိုင်ငံရေးမပတ်သက်ရဘူးဆိုတဲ့ဝန်ခံချက်ကိုပါမြန်မာတန်ယုံကလက်မှတ်ထိုးခိုင်းနေပါတယ်။မြန်မာနိုင်ငံထဲမှာလည်းစကိုင်းတိုင်းမှတ်ပုံတင်ကန်ဆောင်ထားတဲ့သူတွေကိုနယ်မြေကန့်တက်တာဖမ်းဆီးတာတွေကိုစစ်တပ်ကတိုးပြီးတော့လုလာနေတာတွေရှိတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုငင်းချန်ပြောပြပါမယ်ရှင်
။မလေးရှားရောက်စကိုင်းတိုင်းဒေသခံတွေ passport တက်တန်းထိုးတဲ့အခါနိုင်ငံရေးမှာမပတ်သက်ရဘူးဆိုတဲ့အချက်ကိုမြန်မာတန်ယုံဘက်ကလက်မှတ်ရေးထိုးခိုင်းနေတယ်လို့မြန်မာအလုပ်သမားတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်မလေးရှားကမြန်မာတန်ယုံနဲ့မြန်မာအလုပ်သမားတွေကြားပြဿနာကြီးထွားလာကြောင်းမလေးရှားရောက်မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေချိန်စကိုင်းတိုင်းကနေမလေးရှားမှာတွားရောက်အလုပ်လုပ်နေသူတွေကိုပါမြန်မာတန်ယုံကစောင့်ကြည့်နေပုံရတယ်လို့မြန်မာရွှေပြောင်းအလုပ်သမားများကော်မတီရဲ့ဥက္ကဋ္ဌတော်သူစာမောင်က VOA ကိုပြောပါတယ
်မလေးရှားဘက်မှာလေငါးညင်းဆောင်နဲ့ထုတ်ထားတဲ့ passport တွေကိုတိုင်ယုံမကမကူညီဘူးတချို့အဲ့ငါးညင်းဆောင်နဲ့ပေါ့နော်ဒီကင်ထားတဲ့ဒီ passport တွေတက်တန်းထိုးတဲ့ခါမှာသူတို့ခံဝင်ချက်လက်မှတ်ထိုးခိုင်းတယ်အဲ့လိုမျိုးတွေပေါ့ဒီလိုမျိုးတွေဖြစ်နေကြတော့ဒီရဲ့ latest သတင်းမှာငါးညင်းဆောင်တွေဟာအခုချိန်မှာနိုင်ငံပြောက်တယ်ဆိုတဲ့အကြောင်းငါးညင်းဆောင်မှာရှိနေတဲ့လူတွေဒီ serious ဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်တို့ကတင်ပြရမယ
်မြန်မာ passport ကင်ထားတဲ့သူတွေတဲကစကိုင်းတိုင်းကလာကြတဲ့မြန်မာနိုင်ငံသားတွေအရေးကိုလည်းကိုင်းတွယ်မပေးတော့ဘူးလို့လဲဆိုပါတယ်မလေးရှားမှာမကြခင်ကလူတက်မှုနဲ့ဆွဆွဲခံထားတဲ့လူငယ်6ယောက်ရဲ့အမှုကိုမြန်မာတန်ယုံကကူညီဖို့ငင်းဆန်ခဲ့တယ်လို့လဲပြောပါတယ်အကြောင်းကတော့စကိုင်းတိုင်းကလာတဲ့ passport ကိုင်းထားသူတွေကိုမြန်မာတန်ယုံဘက်ကမကူညီကြောင်းတန်ယုံတာဝန်ရှိသူကတုံ့ပြန်ခဲ့တယ်လို့ဒေါ်သူစာမောင်ကအခုလိုဆက်ပြီးပြောပါတယ
်မင်းတို့က passport ကိုင်းထားပြီးတော့ဘာဖြစ်လို့ရှေ့ကျောင်းလူတာဖယ်စည်းကိုလာပြီးတော့ဆက်တွေ့ပြီးတော့အခုညီတောင်းနေရလဲဆိုကျွန်မမေးစီတဲ့အတိုင်းသူတို့တန်ယုံဝင်သွားတယ်တိုင်ယုံပထမဆုံးသူတို့ inform လုပ်တဲ့အချိန်မှာတိုင်ယုံက light beam in ဆိုပြီးပြောတယ်တဲ့ပြောပြီးတော့မှသူတို့ရဲ့ passport တွေကြည့်တဲ့အခါမှာသူတို့ရဲ့ passport ကလည်းစကိုင်းတိုင်းဘက်ကဖြစ်နေတဲ့အတွက်ကြောင့်မို့စကိုင်းတိုင်းက passport တွေအကုန်လုံးနဲ့စကိုင်းတိုင်းအားလုံးရဲ့သူ့ရဲ့နိုင်ငံသားတွေကို cancel လုပ်ထားတာဆိုပြီးတော့ပေါ့နော်ဒါကြောင့်မို့လို့တိုင်ယုံဘက်ကထွက်မလိုက်ကြပါဘူးအဲ့လိုပြောတယ်ပေါ့နော်ကြားနေလိုက်တော့ shock ပေါ့နော် shock ကြသွားတယ်ဒီမလေးရှားနိုင်ငံမှာစကိုင်းတိုင်းဘက်ကအမြင့်ဆုံးကင်ဆောင်ပြီးတဲ့နောက်ပိုင်းမှာမှ passport ထုတ်ထားတဲ့လူကအများကြီးပဲဒီသူတို့ passport တွေကိုကတူတော့မြန်မာတန်ယုံကဖြတ်တင်လိုက်တဲ့သဘောပေါ့
မလေးရှားကမြန်မာတန်ယုံကို VOA ကဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့လည်းမရခဲ့ပါဘူးမြန်မာနိုင်ငံထဲမှာလည်းဆက်မှုဆောင်ကဆက်ယုံအလုံးယုံတွေမှာသခိုင်းတိုင်းမကွေးတိုင်းကမှတ်ပုံတင်ကင်ဆောင်ထားသူတွေကိုလက်မခံတယ်လို့အလုံးထုတ်ခံခဲ့ရသူတချို့လည်းရှိပါတယ်မန္တလေးမြို့ရင်းနဲ့ပြည်ဦးလွင်ဘက်မှာလည်းသခိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားသူတွေကိုအဓိကထားပြီးစောင့်ကြည့်နေကြောင်းဒေသခံတချို့ကပြောပါတယ်ဒီနေ့တောက်ကြနေမှာလဲကချင်ပြည်နယ်တနိုင်းမြကြီးနားလီတို့လမ်းမပိုင်းပေါ်ကသခိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားသူတွေကိုမြန်မာစစ်တပ်ကအဓိကထားစစ်ဆေးနေကြောင်းသခိုင်းတိုင်းနိုင်ရုံမျိုးကဒေသခံတို့က VOA ကိုပြောပါရယ်ဒီလမ်းပေါ်မှာမြန်မာစစ်တပ်ရဲ့စစ်ဆေးဂိတ်တွေများတယ်လို့လက်နက်ကင်တချို့ရဲ့ဂိတ်တွေလည်းရှိနေတာပ
ါဟုတ်တယ်ဒီလအထင်းမှာကျွန်တော်လဲတော့ဒီမြကြီးနားနဲ့နိုင်ရုံဈာတလျှောက်ကစစ်ဆေးများတယ်ဒီဘက်ကလည်းဆိုတော့ကျွန်တော်လည်းတေချာတော့မသိဘူးဒါမဲ့ဟုတ်တယ်ဒါတော့
စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ပြီးလက်နက်ကင်တော်လှန်ကြတဲ့ဒေသတွေထဲမှာသခိုင်းတိုင်းလည်းပါဝင်တာပါသခိုင်းတိုင်းကဒေသတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေသလိုစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေရွာတွေမှာမီးရှို့မှုတွေတောက်လျှောက်ရှိနေသလိုဒေသခံတွေဖမ်းဆီးခံရတာစစ်ကြောင်းတွေဝင်လာချိန်မှာတပ်ဖြတ်ခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ